Welcome to the Voice of America in Burmese.
Merry Christmas. မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas အခါတော်နေ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ25ရက် Christmas နေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ခရစ်စမတ်နေ့မနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါ။ခရစ်စမတ်အကျိုးဝတ်ပြုဆုတောင်းပွဲကိုပိုဟမ်မင်းကြီးဖရန်စစ်ကဗက်တီကန်နန်းတော်မှာဦးဆောင်ကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုစောင့်ရှောက်ဖို့အတွက်ထိုင်းအစိုးရကို NGO အဖွဲ့15ဖွဲ့ကတောင်းဆိုလိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေကြောင့်နိုင်ငံတကာလေကြောင်းခီးစဉ်အများအပြားကိုဖျက်သိမ်းခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုကမောင်ဆုံးမြေ
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးဖို့ချက်တွေကိုလည်းဇက်တိုက်တင်ဆက်ပေးမှာပါ။အဲ့ဒီအထက်ကနားဆင်ရမှာတစ်ခုကတော့
စူပါမျိုးသမီးနှစ်ဦးမျိုးသားတုံးဦးပေါ့။အဲ့ငါးဦးထဲမှာတဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့သိရတယ်ဗျ
။စစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းအပါဝင်တိုက်ခိုက်မှုတွေကိုဇက်တိုက်ပြုလုပ်နေတဲ့အတွက်ပြည်သူတွေနေရကိုစွန့်ခွာထွက်ပြေးနေရတဲ့အကြောင်းသတင်းစူးစီးတင်ပြချက်မှာနားဆင်ကြရမှာပါ။အဲဒီနောက်အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုတစုံလင်အမေရိကန်တကွင်းသိပ္ပံနဲ့ဤပညာတို့ကိုလည်းနားဆင်ကြရမှာပါ။ကဲအခုတော့ဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကဒီကနေ့နောက်ဆုံးရထူးခြားတဲ့ထိပ်တန်းသတင်းတွေကိုတင်ဆက်ပေးကြပါဦးခင်ဗျာ။
ရုရှားဟာလုံခြုံရေးအတွက်အာမခံရေးဆွေးနွေးဖို့အတွက်အမေရိကန်ကိုဖိအားပေးနေတာနဲ့တချိန်တည်းမှာပဲယူကရိန်းနယ်စပ်မှာချထားတဲ့သူ့ရဲ့စစ်အင်အားကိုဆက်ပြီးတိုးချက်နေတယ်လို့အမေရိကန်ချစ်ဆိုင် Maxen ဤပညာကုမ္ပဏီကနေရယူထားတဲ့ကောင်းကင်ဂျိုရူတပ်ပုံတွေမှာတွေ့ရပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်အင်အားတိုးချထားတာဟာစစ်ရန်လိုမှုပြက်ဖြစ်နေတဲ့နောက်နိုင်ငံတွေကရှုမြင်ပေမဲ့ရုရှားကတော့သူ့ပိုင်နဲ့ထဲသူ့တပ်တွေသူပြောင်းရွှေ့ချထား권ရှိတယ်လို့တောက်ကြနေမှာပဲထက်လောင်းပြောကြခဲ့တာပါ။မက်ဆာကကောင်းကင်တပ်ပုံတွေထုတ်ပြန်ခဲ့တဲ့ဧပြီလထဲမှာလဲရုရှားကယူကရိန်းနယ်စပ်မှာတပ်အင်အားတွေကိုယာယီတိုးချဲ့ချထားခဲ့တာပါ။အောက်တိုဘာလထဲမှာတော့အမေရိကန်ဥရောပနဲ့ယူကရိန်းခေါင်းဆောင်တွေကရုရှားဟာယူကရိန်းနယ်စပ်နားမှာအောက်တိုဘာလကစပြီးစစ်အင်အားတိုးချလာတယ်လို့ဆက်ဆွဲခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကလည်းရုရှားအစိုးဆုံးရှေ့လာတဲ့လောက်မှာယူကရိန်းကိုဝင်တိုက်ဖို့လုပ်နေပုံရတယ်လို့ပြောပေမဲ့ရုရှားကတော့ဒါကိုငြင်းဆိုပါတယ်။ကျတဲ့ပရင်းနေထုတ်ပြန်တဲ့မက်ဆစ်ကောင်းကင်ဂျိုရူဓာတ်ပုံတွေရရုရှားက2014ခရဲကတူဝင်သိမ်းထားတဲ့ခရိုင်းမီးယားမှာရှိတဲ့အချစ်အခြေဆိုင်စခန်းမှာဒီဇင်ဘာ13ရက်နေ့ကတန်ချက်ကကားနဲ့တန့်ကားအဆင့်ရာချီရှိနေတာတွေ့ရပါတယ်။အဲ့ဒီနေရာမှာပဲအောက်တိုဘာလမက်ဆစ်ရဲ့ဓာတ်ပုံမှာတော့ဒီထုတ်ဝက်လောက်ပဲရှိတာပါ။အခုတက်မဟာအသက်မှာတန်ချက်ကကားရာပေါင်းများစွာရှိနေပြီးဒီထဲချင်းမြန်တက်တွေတက်ခရရမှာတုံးတဲ့ရင်တွေတန့်ကားတွေပဲ့ထင်းတက်အမြောက်တွေလေချောင်းကာကွယ်စနစ်တွေတက်ဆင်ထားတယ်လို့မက်ဆက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ခရိုင်းမီးယားဒေသတွေက3နေရာနဲ့ရုရှားနောက်ပိုင်းက9နေရာမှာစီးရဲလှုပ်ရှားမှုတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းနယ်စပ်ကအခုလိုဆင့်အားတိုးမြင့်လာတဲ့ပတ်သက်ပြီးရုရှားဆိုတာပြောခွင့်ရဒီမီထရစ်ပက်စကော့ကဒါဟာကိုယ့်နိုင်ငံလုံခြုံရေးအတွက်ကာကွယ်ဖို့လှုပ်ဆောင်တာလို့ပြောပါတယ်
။ယူကရိန်းနိုင်ငံလူဘူးမြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုတစုံတစ်ယောက်ကလက်လုံမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့ကြောင်းနဲ့ဒါဟာအတန်းဖက်လောက်ရဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ကြနေမှာယူကရိန်းအာဏာပိုင်တွေကိုကန့်ကွက်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကယူကရိန်းတာဝန်ရှိသူတွေကိုဆင့်ခေါ်ခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းအာဏာပိုင်တွေအနေနဲ့တောင်းပန်ရမယ်လို့တောင်းဆိုခဲ့ပါတယ်။လူပြူးမျိုးတာဝန်ရှိတဲ့ရဲတွေကတော့ဒီဖြစ်ရနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီးစိုးသွမ်းရန်ကားတဲ့လောက်ရတစ်ခုသာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။
တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံနဲ့အသက်လူပြီးထွက်ပြေးခိုးလုံလာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုထိုင်းစုအကလည်းအကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီရေးကော်မတီအပါအဝင်လူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့15ဖွဲ့ကပူးတွဲပြီးထိုင်းစုအကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့လူသားချင်းစာနာမှုအခြေအနေဟာသိပ်ဆိုးနေတဲ့အတွက်ငယ်ဆက်ကျော်ဖြတ်ပြီးထိုင်းနဲ့ရောက်ဖို့လာခဲ့တာဖြစ်ပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီရဖို့နဲ့ခိုးလုံခွင့်ပေးဖို့အရေးကြီးလိုအပ်နေတယ်လို့NGO အဖွဲ့15ဖွဲ့ကဒီဇင်ဘာ24ရက်နေ့တုန်းကကြေညာချက်မှာဖော်ပြပါတယ်။ကရင်ပြည်နယ်တိုက်ပွဲတွေဟာဒီဇင်ဘာ15ရက်ကစပြီးတိုးလာတဲ့အတွက်၄ GB နဲ့ဝင်းချင်ရွာတွေကလူပေါင်း1000တော့ ဩယင်ဆွန့်ခွာထွက်ပြေးရတယ်လို့ဒီထဲက4000လောက်ထိုင်းနေဆက်ကျော်ဖြတ်လာတာဖြစ်ကြောင်းနဲ့ဒီဇင်ဘာ20ရက်မှာထိုင်းနိုင်ငံထဲနောက်ထပ်ရောက်လာသူရွာသား1000လောက်ကိုတော့ထိုင်းစစ်အကတားဆီးတာတွေ့ရတယ်လို့ပြောပါတယ်မြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံထဲထွက်ပြေးခိုလုံလာသူတွေကိုပြန်ပေးပို့ရတာလေသူတို့အတွက်အသက်အန္တရာယ်ဆိုရင်ရတယ်လို့ပြောပါတယ်။ဒါ့အပြင် COVID-19 ကာယောဂါအချိန်မှာကျန်းမာရေးရှောင်ရှောက်မှုကောင်းကောင်းမပေးနိုင်တဲ့မြန်မာနိုင်ငံထဲအတင်းပြန်ပေးပို့ရတာလေအန္တရာယ်ကြီးတဲ့အတွက်ထိုင်းစစ်အနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးခိုလုံခွင့်အပအဝင်အကူအညီတွေပေးဖို့ပါပန်ကြားတာပါ။ထိုင်းစစ်အနေနဲ့နေဆက်ကြောဖြတ်ထွက်ပြေးလာသူတွေအတွက်နေဆက်ကိုဖွင့်ပေးဖို့ကုလသမဂ္ဂ UNHCR နဲ့လက်တွဲပြီးဒုက္ခသည်တွေကိုစစ်စစ်ခိုလုံခွင့်ပေးဖို့ဒုက္ခသည်တွေရှိကုလနဲ့လူသားချင်းချင်းစာနာမှုအဖွဲ့တွေတွားရောက်ခွင့်ပေးဖို့အပြင်အာဆီယံကချထားတဲ့လူသားချင်းစာနာမှုအကူအညီပေးရေးအပအဝင်ဘုံသဘောတူချက်၅ချက်ကိုအကောင့်ထဲပေါ်ဖို့နဲ့မြန်မာနိုင်ငံတွင်တိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းကိုအာဆီယံနဲ့လက်တွဲပြီးအဖြေရှာဖို့ပါတောင်းဆိုထားတာဖြစ်ပါတယ
်။ကရင်ပြည်နယ်အတွင်းလေကဲကောအပအဝင်နေရာတချို့မှာမြန်မာစစ်ကောင်စီတပ်တွေကတိုက်လေရင်နေနဲ့လက်နက်ကြီးတွေအသုံးပြုပြီးထိုးစစ်ဆင်တိုက်ခိုက်နေတာဟာအရသားတွေကိုထိခိုက်မှုရှိနေတဲ့အတွက်ရပ်တန့်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတန်တမန်တွေကဒီဇင်ဘာလ24ရက်နေ့မှာစုပေါင်းတောင်းဆိုလိုက်ပါတယ်။ပြည်သူတွေပေါ်တိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်ဒီလောက်ရောက်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု၊ဗြိတိန်၊နော်ဝေး၊နယူးဇီလန်၊ဩစတြေးလျ၊ကနေဒါ၊ဆွစ်ဇာလန်၊ဥရောပသမ္မတတန်ရုံးနဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေရဲ့တန်အမတ်ကြီးတွေနဲ့တန်ရုံးတာဝန်ရှိသူတွေကလက်မှတ်ရေးထိုးပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်ထဲချီတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးလူသားချင်းစာနာတဲ့ထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေကြောင်းကိုလည်းနိုင်ငံတကာတန်တမန်တွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တိုက်ပွဲတွေကြောင့်မြန်မာနိုင်ငံဘက်ကဒုက္ခသည် 3,400 လောက်ထိုင်းနိုင်ငံဘက်ဝင်ရောက်လာခဲ့ပြီးနောက်ထပ်ထောင်ထဲချီတဲ့ဒုက္ခသည်တွေလည်းထိုင်းနိုင်ငံဘက်ကိုဝင်ရောက်ဖို့နေဆက်မှာစောင့်ဆိုင်းနေတယ်လို့ထိုင်းအရာရှိတွေကပြောဆိုပါတယ်။စစ်ကောင်စီဘက်ကတော့ခရင်ပြည်နယ်အတွင်းထိုးစစ်ဆင်တိုက်ခိုက်နေတာနေနဲ့ပတ်သက်ပြီးမှတ်ချက်ပြုတစုံတရာပြောဆိုထားခြင်းမရှိသေးပါဘူးခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32.32 kHz 9335နဲ့9383 32.49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယေရှုခရစ်တော်ဖွားမြင်တဲ့အထိတ်မှတ်နဲ့ဖြစ်ချင်းပါတဲ့ Vatican နန်းတော်က Christmas ပွဲတော်ကို Sistine Chapel ဖခင်ကြောင့်ကဓမ္မတေးသံတွေတည်ကျူးနေချိန်မှာပဲအသက်85နှစ်ရွယ်ပိုယဟန်မကြီး Francis ကစတင်ဖွင့်လှစ်ပေးလိုက်ပါတယ်။
Cari fratelli e sorelle, se dimentichiamo la nostra umanità, viviamo solo degli onori.
Christmas အကျိုးနဲ့မှာချင်းပါတဲ့အခမ်းအနားတွင်ဆင်းရဲသူတွေအတွက်ဦးစားပေးပြီးကူညီဆောင်ရွက်ကြဖို့ Saint Peter ရှင်ပြန်မှာပရိသတ် 2000 လောက်စုဝေးတက်လာတဲ့တောက်ကြနေက Christmas အကျိုးဝတ်ပြုဆုတောင်းပွဲမှာပုံယဟန်မင်းကြီးကမိန့်ကြားခဲ့တာပါဒီနှစ် Christmas အကျိုးဆုတောင်းပွဲကိုတော့လူ 2000 လောက်သာအကန့်အသတ်နဲ့တက်ခွင့်ရခဲ့တယ်ဆိုပေမဲ့မနစ်ကတည်းကပုံများပါတယ်မနစ်က2020မှာအီတလီမှာ COVID ကာယောဂါကြောင့် lockdown ချကန့်သတ်မှုတွေရှိတဲ့အတွက်လူ200လောက်ပဲတက်ခွင့်ပြုခဲ့တာပါဒီနှစ်မှာတော့မနစ်ကလို့ညမထွက်ရကာဖျူးမိန်ထုတ်ပြန်ထားတာလည်းမရှိပဲတောက်ကြညတကောင်လူလူစုဝေးဘက်ကိုဒေသစံတော်ချိန်ညနေ9နာရီခွဲမှာစတင်ပါတယ်အီတလီမှာတောက်ကြံတွေတည့်ရက်ထဲမှာပဲကိုဗစ်ကူးစက်သူ9000ကျော်နဲ့ဆန်းကျင်တင်ခဲ့တာဖြစ်ပြီးသေဆုံးသူက140ကျော်တဲ့အတွက်အခုဆိုဒီကာယောဂါကြောင့်သေဆုံးသူစုစုပေါင်းက13000နီးပါးရှိနေပါပြီ။ကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်ဗာတီကန်နန်းတော်ဝန်ထမ်းတွေအားလုံးကိုလည်းကိုဗစ်ကာကွယ်ဆေးမထိုးမနေအမိန့်ထုတ်ပြန်ထားပါတယ
်။ယေရှုခရစ်တော်ဖွားမြင်ရာအဖြစ်ခရိယန်ဘာသာဝင်တွေအထွတ်အမြတ်ထားတဲ့ဘက်သလင်ဟမ်မြို့တော်မှာဒီနှစ်ခရစ်စမတ်ပွဲတော်ကိုကိုဗစ်ရောဂါကြောင့်ဒုတိယအကြိမ်တင်းတင်းကြပ်ကြပ်ကန့်သတ်မှုတွေနဲ့ကြုံရပြန်ပါတယ်။ဘာသာရေးအရအထွတ်အမြတ်မြို့ဖြစ်တဲ့ဘက်သလင်ဟမ်မြို့မှာခရစ်စမတ်အကြိုတောက်ကြနေမှာလူခတ်ကျဲကျဲပဲစုဝေးခွင့်ရရှိခဲ့ပါတယ်။ကိုဗစ်အိုမီကရွန်မျိုးကွဲသစ်ကူးစက်မှုကိုကာကွယ်ဖို့အတွက်အစ္စရေးအာဏာပိုင်တွေကလေကြောင်းလိုင်းအလုံးနီးပါးကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့အတွက်နိုင်ငံတကာခရီးသွားတွေအနေနဲ့ခရစ်စမတ်ပွဲတော်ကျင်းပဖို့လာရောက်နိုင်ခြင်းမရှိပါဘူး။ခရစ်စမတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလမှာကာယောဂါကူးစက်မှုတွေတကြောပြန်တိုးလာရာကနိုင်ငံအတော်များများမှာကန့်သတ်ချက်တွေလည်းပြန်လည်ထုတ်ပြန်နေကြရပါတယ်။ဂျာမနီနိုင်ငံကိုလိုမျိုးမှာခရီးယန်ကျောင်းတော်ကတော့ခရစ်စမတ်ကာလလှုပ်ရှားမှုအဖြစ်ကာကွယ်ဆေးထိုးကြဖို့ဆော်ဩဒါတွေပြုလုပ်နေပါတယ်။ပြင်သစ်နိုင်ငံမှာတော့ ဆေးရုံတွေမှာရှိတဲ့ဆေးဝင်တန်းတွေဟာအထူးစောင့်ကြကုသဆောင်တွေမှာခရစ်စမတ်သစ်ပင်တွေနဲ့အလားဆင်ကြပါတယ်ဒီနေ့ခရစ်စမတ်ရာသီမှာလည်းခီးသွွာလာမှုကန့်သတ်ချက်တွေမျက်နှာဖုံးမွေးမနေရတဲ့ပြဋ္ဌာန်းချက်တွေရှိနေသေးတယ်လို့ဆေးရုံတွေမှာလည်းလူနာတွေနဲ့ပြည့်ကျက်နေစေဖြစ်ပါတယ်ခင်ဗျာ
ခရစ်စမတ်နဲ့နှစ်သက်ကူအားလိုက်ရဲ့ခီးသွွာရာသီကိုရောက်နေပေမဲ့လေဝင်တန်းတွေအိုမီကရွန်ကိုပစ်ပိုးကူးစက်မှုအသစ်တိုးနေတဲ့အတွက်အဓိကလေကြောင်းလိုင်းအနည်းဆုံး၃ခုမှာဒါဇင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းပစ်ခဲ့ရပါတယ်။ဂျမ်နီချင်းဆိုင်လက်တန်ဆန်လေချောင်းလိုင်းကသူတို့ရဲ့လေရင်မှုအများအပြားဖျားနာခွင့်တင်တဲ့အတွက်ဒါဇင်နဲ့ချီတဲ့လေချောင်းခီးစင်တွေကိုဖျက်သိမ်းပစ်ခဲ့ရတယ်လို့တောက်ကြနေမှာပြောပါတယ်။ခီးသွွားရာသီအတွက်ဝန်ထမ်းတွေတိုးပြီးချထားတဲ့ဂျာကပဲအမေရိကန်နိုင်ငံဟျူစတန်၊ဘော့စတန်နဲ့ဝါရှင်တန်မြို့တွေကိုပြန်တမ်းမဲ့ခီးစင်တွေကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ်။အမေရိကန်ချင်းဆိုင်ဒယ်တာနဲ့ယူနိုက်တက်လေချောင်းလိုင်းတွေကလည်းသူတို့ရဲ့ဝန်ထမ်းတွေအိုမီကရွန်ကိုဗစ်ပိုးကူးစက်ခံနေရတဲ့အတွက်Christmas အကျိုးထောက်ခွာမဲ့ခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ်။ United လေးချောင်းလိုင်းကခီးစဉ်169ခုနဲ့ Delta လေးချောင်းလိုင်းကခီးစဉ်128ခုကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။ခီးတဲ့တွေအတွက်ခီးစဉ်ရဲ့အဆင်ပြေအောင်အတက်နိုင်ဆုံးစီစဉ်ပေးမယ်လို့လည်းလေးချောင်းလိုင်းတွေကပြောပါတယ်။ COVID ပိုးကူးစက်မှုတိုးလာနေတာနဲ့အမျှဆေးရုံတွေရဲဌာနတွေကုန်တိုက်တွေနဲ့တခြားအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာဝန်ထမ်းတွေအပြည့်တာဝန်ယူနိုင်ဖို့အတွက်ဌာနအများပြားကရုန်းကန်နေကြတာပါ။စပိန်နဲ့ဗြိတိန်ပါဝင်နိုင်ငံအများပြားမှာဝန်ထမ်းမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာကြောင့် COVID-19 အတွက် quarantine လုပ်ဖို့အစိုးရတွေတတ်မှတ်တဲ့ရက်ကိုပြင်ဆင်တာ short ချတာတွေလုပ်နေရပါတယ်။အမေရိကန်နိုင်ငံမှာလည်းကျက်သပင်းတွေကပဲ COVID-19 အတွက်တိကျခွဲနေရတဲ့စည်းကမ်းကိုကျန်းမာရေးလုံခြုံရေးအတွက်ပဲရက် short ချတတ်မှတ်ပေးဖို့ပြင်ဆင်ခဲ့တာပါ။
ကိုဗစ်ရောဂါကူးစက်မှုအန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့အာဖရိကနိုင်ငံတောင်ပိုင်း၈နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်ထားတာကိုလာမယ့်နှစ်တကူအကြိုနဲ့မှရုပ်သိမ်းပေးမယ်အကြောင်းတောက်ကြနေမှာအမေရိကန်သမ္မတအိမ်ဘူရောကထုတ်ပြန်ပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာအိုမီကရွန်ရောဂါပိုးကူးစက်မှုရှိကြောင်းအတည်ပြုချက်ထွက်ပေါ်လာပြီးနောက်ပိုင်းတောင်အာဖရိကဘော့စဝါနာ၊ဇင်ဘာဘွေ၊နမ်ဘီယာ၊လီဆိုတို၊အက်စ်ဝါတီနို၊မိုဇမ်ဘစ်နဲ့မော်လဝီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့ခီးသွားတွေပေါ်မှာကန့်သတ်မှုတွေကိုနိုဝင်ဘာလ29ရက်နေ့ကချမှတ်ခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သတ်ချက်တွေပြန်လည်ရုပ်သိမ်းဖို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကထောက်ခံချက်ပေးခဲ့ကြောင်းကိုလည်းအမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရပုဂ္ဂိုလ်က Twitter မှာဖော်ပြခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သတ်ချက်တွေကြောင့် Omicron ပိုးကိုနားလည်အောင်လေ့လာနိုင်မှုအချိန်အတိုင်းသာတစ်ခုရရှိခဲ့ပြီးလက်ရှိသုံးနေတဲ့ကာကွယ်ဆေးတွေဟာ Omicron COVID မျိုးကွဲကိုပါကာကွယ်ရမှာထိရောက်မှုရှိတယ်လို့သိပ္ပံပညာရှင်တွေကယူဆထားကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
Christmas နေ့မနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြတာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကင်အင်အားစုတွေကိုပြစ်မှတ်ထားပြီးစစ်တပ်ကဒီရက်ပိုင်းမှာလေကြောင်းအပါအဝင်အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ထိခိုက်သေးချေမှုတွေနဲ့ထောင်ထဲချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်စစ်တပ်ရဲ့ထိုးစစ်တွေအတွင်အရသားတွေပါထိခိုက်သေးချေတဲ့သတင်းတွေကြောင့်နိုင်ငံတကာတန်တမန်အတိုင်းဝိုင်းကြမှာလဲစိုးရိမ်မှုတွေထွက်ပေါ်လာနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေကိုစူးစီးပြီးတော့ကိုဇော်မိုးကျော်ကပြောပြပါလိမ့်မယ်။နားဆင်ကြပါ
။ဒီဂျပန်အတွင်းစစ်ကောင်စီတပ်ဖွဲ့တွေပြစ်မှတ်ထားတိုက်ခိုက်နေတဲ့ကရင်ပြည်နယ်မြောက်ဝတီမြို့အနီးလေးကေကော်ဒေသမှာတောက်ကြနေညတုန်းကလေကြောင်းကပါတိုက်ခိုက်မှုတွေရှိခဲ့တယ်လို့ကိုတိုင်းတွင်းမြင်သူတွေကပြောပါတယ်။ဒေသအတွင်းမှာအခြေဆိုင်လှုပ်ရှားနေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့ပူပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေကိုပြစ်မှတ်ထားပြီးလေရင်နဲ့လက်နက်ကြီးတွေသုံးတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်ဖေဗူလာ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တော်လာနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရှိတဲ့ဆိုတဲ့ရေတကွန်စခန်းနေရာတဝိုက်အပါအဝင်နေရာတချို့ကိုမြန်မာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့လည်းPDF ခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်က VOA ကိုပြောဆိုခဲ့ပါတယ်
။ဒီနှစ်ခေါက်လာတာပေါ့နော်။သူတို့ကရေဒီယိုစခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြစ်မှတ်ထားတယ်။ PDF ဒီတင်နန်းပေးတဲ့စခန်းပေါ့နော်။ကျွန်တော်လေးကြီးကောနဲ့မလှမ်းမကမ်းမှာရေဒီယိုစခန်းဆိုတာတခုရှိတယ်။အဲ့ဒါကိုအဓိကထားပြစ်မှတ်။နောက်မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်။မြန်ဆိုင်တိုက်ပွဲဖြစ်တယ်
။ဂျာတာပရင်းနေ့ည10:00ကျော်အချိန်ကစပြီးတော့လေးကေကောအနီးလေးကပေါ်ဆိုတဲ့ KNU စခန်းရှိတဲ့နေရာကိုလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ အဲ့ဒီနောက်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။တောက်ကြနေအထိနှစ်ရက်ဇက်တိုက်လေကြောင်းအပါအဝင်အပြင်းထန်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောတုံ့ပြန်တာမရှိသေးပါဘူး။အခုလိုတိုက်ခိုက်မှုတွေကြောင့်မြဝတီခရိုင်တဲကဒေသခံထောင်ကနန်းလောက်ဟာတောက်ကြနေညကလေးကတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကန်ကိုထွက်ပြေးခိုလုံကြပါတယ်။ဒီဇင်ဘာလ15ရက်နေ့ကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကိတ်ကော်အပါအဝင်ရွာဆယ်ရွာလောက်ကရွာသူရွာသားတောင်ကနန်းအထိထွက်ပြေးတိမ်းရှောင်နေရပြီးထိုင်းနိုင်ငံထဲမှာခိုလုံနေသူခန့်မှန်းချေအရ6000ကျော်လောက်ရှိတယ်လို့လဲဆိုပါတယ်။တချိန်ထဲမှာပဲဒီဇင်ဘာလ23ရက်နေ့ကစကိုင်းတိုင်းကလေးမြို့တောင်ပိုင်းနှချောင်းကျွော်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီကရဟတ်ရင်3ပြီးတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေသေဆုံးတာထွက်ပြေးနေရတာတွေရှိပါတယ်။စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြန်လည်ခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားသေဆုံးသူရုပ်အလောင်း9လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်။လေကြောင်းကတိုက်ခိုက်ခဲ့တာကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူး။ကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်သေဆုံးသူ9ဦးရှိပြီး3ဦးဟာဒေသခံအရပ်သားတွေဖြစ်တယ်လို့အခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီရတော့ကဒီတော့လာလမ်းမှာလမ်းတော့လာတဲ့နေရာမှာကကျွန်တော်ဦးလေးဘဝနီ
းကျွန်တော်တို့တိရတော့ကလမ်းမှာတော့လာနေတဲ့သူက2ဦးလဲဘော်ကနေပြစ်တတ်ထားခဲ့တာက2ဦးတင်းဆောင်ရင်ပြင်းရင်လွှားရင်နဲ့ပြစ်တတ်ထားခဲ့တာက2ဦးအဲ့ဒီ5ဦးကတေးကြတယ်ခင်ဗျရွာသားတွေက3ယောက်အတီးပြုတ်နိုင်တယ်2ယောက်ကတော့ခยีသွားလားဘာလားတော့မသိပါဘူးအပြစ်မဲ့ပြည်သူတွေပေါ့နော်ရွာတဲ့ကိုလက်နဲ့ကြီးတလုံးချတယ်ပြီးခဲ့တဲ့ညတုန်းကတော့17နှစ်ခွဲလောက်မှလက်နဲ့ကြီးနဲ့9ချက်လောက်ပြစ်ပါတယ်ရွာနာတွေရဲ့တိမ်းရှောင်နေတဲ့တောင်ပေါ်တွေကိုကြပါတယ်လို့ဒေသခံကပြောဆိုသွားတာပါကလေး PDF ဘက်ကလည်းသေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောဆိုပါတယ
်ကဆိုင်ကင်းနဲ့စာတင်ကြောင်းရှိကိုဖျက်သွားရင်လည်းအမျိုးသမီးသူပြစ်ပတ်ခံပြီးပြစ်ပါတယ်နောက်လင်မယားနှုတ်ပြန်လာရင်လည်းဒီပြစ်ပတ်ခံရတာပါတယ်နောက်တစ်မျိုးသား2ဦးပေါ့နော်စုစုပေါင်းမျိုးသမီး2ဦးမျိုးသား3ဦးပေါ့အဲ5ဦးထဲမှာ2ဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့ပြရတယ်ဗျ
တည်ဆုံးသူတွေထဲမှာအမျိုးသမီး2ဦးပါဝင်ပေမဲ့စစ်ကောင်စီကသတင်းထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသား3ဦးရဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတည်ဆုံးသွားတဲ့အမျိုးသမီး2ဦးရဲ့ရုပ်အလောင်းကိုဖော်ပြထားခြင်းမရှိပါဘူးဒီဇင်ဘာလ18ရက်နေ့တုန်းကမကွေးတိုင်းနှမ်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ဖက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေထဲမှာအသက်ကြီးရင်သူတွေတဲကပင်ပန်းတာကြောင့်တေဆုံးသူ2ဦးရှိခဲ့ကြောင်းနဲ့ဒီကနေ့အထိစစ်ပြေးဒုက္ခသည်တွေတဲကတေဆုံးသူ3ဦးရှိသွားပြီလို့ဒေသခံတွေကပြောပါတယ်။ကရင်ပြည်နယ်အတွင်းမှာလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်မြန်မာစစ်ကောင်စီရဲ့တိုက်ခိုက်မှုတွေဟာအရသာပြည်သူတွေအပေါ်ထိခိုက်မှုတွေရှိနေတဲ့အတွက်ရတံဘူအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတန်ယုံတွေက24ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်ရတံဘူအမေရိကန်ပြည်ထောင်စုဗြိတိန်နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်ဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတန်ယုံတွေကတန်အမတ်ကြီးတွေနဲ့တန်ရုတ်တာဝန်ရှိသူတွေကလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်ထဲချတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်တမန်တွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်မိုးကျော်ရဲ့စူးစီးတင်ပြချက်ကိုနားဆင်ရပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်။ကမ္ဘာလူသားတွေအနေနဲ့2021ခုနှစ်အတွင်းယောဂါကပ်ဘေးကြီးကိုရင်ဆိုင်ခဲ့ရပြီးမဲ့အာဂါသသိပ္ပံဆိုင်ရာအောင်မြင်မှုတွေအတော်များများတော့ရရှိခဲ့ပါတယ်။ဘိုရင်ဂျက်လင်ကြီးဂျက်လီရင်ကတဆင့်အာဂါသကိုဒုံးမြန်ပြစ်လွတ်တာကဆလို့အင်္ဂါဂျိုဘော်မှာရဟယင်ပြန်တန်းနိုင်ခဲ့တာအန်ရရှိတဲ့ဥက္ကာပြန်ကိုဝင်တိုက်ပြီးလမ်းကြောင်းလွှဲမဲ့ဂျိုရူတွေလွတ်တင်တာစတဲ့အောင်မြင်မှုတွေရရှိခဲ့ပါတယ်။အဲ့ဒီအကြောင်း AB သတင်းဆောင်ပါကိုအခြေခံပြီးကိုအောင်မြတ်သူကပြောပြပေးပါလိမ့်မယ်။
ပြည်ထောင်စုတည်ထွင်လုပ်ငန်းရှင်ကြီး Richard Branson ရဲ့ Virgin Orbit ဒုံးရင်ကိုပထမဦးဆုံးကျင်းပဝေငါတဆင့်အာဂါသတွေကိုပြစ်လွတ်လိုက်နိုင်တာကြောင့်နှစ်ဆမှာပဲအာဂါသရေးရာကိစ္စတွေကစူးစူးညံ့ညံ့ရှိခဲ့ပါတယ်။လေလံပွဲတွေမှာလည်းအာဂါသပစ္စည်းတွေကနေရာယူလာပါတယ်။ ဒီနေ့ဖေဖော်ဝါရီလတုန်းကခရစ်စတန်လီလန်ကုမ္ပဏီရဲ့နယူးယောက်လီလန်ပွဲတစ်ခုမှာအာဂါသာယရနာတိုက်တဲကအာဂါသာကြောက်လီလန်ပွဲတစ်ခုကိုပြုလုပ်ပါတယ်။အဲ့ဒီမှာလီဘော်ကကြောက်စာတစ်ခုကဒေါ်လာ5သိန်းအထိလီလန်ဈေးနဲ့ရောင်းချခဲ့ရပါတယ်။ဖေဖော်ဝါရီလအစောပိုင်းမှာပဲအာရက်ကဘာရဲ့ပထမဦးဆုံးအာဂါသာဂျိုဒူးတစ်စင်းကိုအာရက်ဆော်ဘာမြပြည်တော်စုကအင်ဂါဂျိုပက်လန်နဲ့ကိုပြစ်လွတ်ခဲ့ပါသေးတယ်။ဒီအတွက်လည်းဒူဘိုင်းခြေဆိုင်မြေပြင်ထိန်းချုပ်ရေးစခန်းတွေကနေလူတွေအတော်လေးဂုံယူဝမ်းမြောက်ခဲ့ကြပါတယ်။အာရဗ်ဘာသာစကားနဲ့မျှော်လင့်ချက်လို့နာမည်ပေးထားတဲ့လူမဲဂျိုဒူဟာ9လကြာမိုင်3000နီးပါးအင်ဂါဂျိုစီကိုခရီးနှင်ပြီးတော့ဂျိုပက်လန်တွေကနေအင်ဂါဂျိုလေတုရပ်ဝန်ရဲ့အသေးစိတ်အချက်အလက်တွေကိုစုဆောင်းပါပါ။စတိုက်ဆိုသလိုပဲဖေဖော်ဝါရီလထဲမှာ NASA ရဲ့ဂျိုစင်းယင် Perseverance Rover ဟာအင်ဂါဂျိုရဲ့ G0 ကြောက်ကဘာနီးမှာဆင်းသက်ခဲ့ပါတယ်။ကိုယ်ရိုင်လိုက်ပါစီးနှင်းသလိုခံစားကြရမယ့်အင်ဂါဂျိုစင်းရင်ရဲ့ရင်သက်ရှုမောပွဲအရေးသွေးကောင်းတဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်း NASA ကထုတ်ပြန်နိုင်ခဲ့ပါတယ်။ဂျိုပေါ်မှာဆင်းသက်တာမအောင်မမြင်ဖြစ်ခဲ့ပေမဲ့အသက်မက်ဆက်ကအလုံးလုံးတာမှုဂျိုမျက်နှာပြင်ပေါ်ကလေတိုက်တန်ကအစာဖမ်းယူနိုင်ခဲ့ပါတယ်။အနည်းဆုံးတော့ဒီမိုက်ခရိုဖုန်းလေးကအင်ဂါဂျိုလေးလာရေးနယ်ပယ်တစ်ကိုဖွင့်လှစ်ပေးလိုက်တာပါလို့အာကာသယူပါပညာရှင်လည်းဖြစ်ဂျိုသဘာဝဗေဒသုတေသနအင်စတီကျူ IRAP ကပညာရှင်လည်းဖြစ်သူဘက်ပတစ်ချာတီကပြောပါတယ
် Basically with this microphone we'll open a new area of Mars exploration.
မတ်လတဲ့မှာတော့ဂျပန်နိုင်ငံရဲ့ Astroscape ကအာကာသတွေကအပျက်စီးတွေရှင်းလင်းရေးအတွက်အထူးရင်ကိုပြစ်လွတ်ခဲ့ပါတယ်။ဒါကကျွန်တော်တို့ခေါင်းပေါ်ကတန်ချိန်900ကျော်လောက်ရှိတဲ့အာကာသအမှိုက်ရှင်းလင်းရေးရဲ့အစိတ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမလုပ်ရင်ပြဿနာကပိုပြီးဆိုးသွားလိမ့်မယ်လို့Astroscape UK ရဲ့လုပ်ငန်းစစ်ဆေးရေးမှူး Harry Brady ကပြောပါတယ်။ April ထဲမှာတော့ NASA ရဲ့စမ်းသပ်ရဟတ်ယာဉ်ငယ်ဟာအင်ဂါဂျိုမျက်နှာပြင်ပေါ်ကပါလွာတဲ့လူလူတွေကပြန်တက်နိုင်ခဲ့ပါတယ်။ NASA ရဲ့ Engineer ဒီစီမံကိန်း Manager Domimi Aung ကတော့အခုလိုပြောပါတယ
်။အခုတော့လူသားတွေဟာတခြားဂျိုပေါ်မှာရဟတ်ယာဉ်မောင်းနေလို့ရပြီလို့ကျွန်မတို့ပြောနိုင်ပါပြီ။
မီလာရဲမှာတော့ NASA ရဲ့ဂျိုဒူးတလုံးဟာဥက္ကာခဲတစ်ခုပေါ်ကနေအဖိုးတန်နမူနာတွေကိုယူဆောင်ပြီးနှစ်နှစ်ခွဲကြာမဲ့ကဘာမြေစီကိုပြန်မဲ့ခီးစဉ်ကိုစတင်နိုင်ခဲ့ပါတယ်။ NASA ရဲ့ဂျိုစင်းရင် Austria Rex ကဥက္ကာပြန်ဗန်နူးပေါ်ကိုအော်တိုဘာလ2020ကဆင်းသက်ခဲ့တာဖြစ်ပြီးတော့ဂျိုမျက်နှာပြင်ပေါ်ကနမူနာတွေကိုစုဆောင်ခဲ့တာပါ။ဇွန်လရဲမှာတော့အင်ဂါဂျိုနဲ့အနီးဆုံးလည်းဖြစ်အပူပြင်းဆုံးလည်းဖြစ်တဲ့တောက်ကြဂျိုစီကိုဆက်ရုပ်အာကသရဲ့နှစ်စင်းဆင်းသက်မယ်လို့NASA American Arthur Agency ကကြေညာခဲ့ပါတယ်။ NASA ရဲ့အုပ်ချုပ်ရေးမှူးသစ် Bill Nelson ကတော့ဒီဂျိုစင်းရင်စရုပ်သစ်ရဲ့ခရီးစဉ်တစ်ခုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ These two sister missions both aim to understand how
the Milian ကြီးတွေနဲ့ပြည်နေတဲ့တောက်ကြဂျိုမျက်နှာပြင်ပေါ်မှာခဲတပ်ထုတွေဘလို့အရေးပြောနေတယ်လဲဆိုတာကိုနားလည်နိုင်ဖို့အတွက်ဒီခရီးစဉ်တစ်ခုကရည်ရွယ်ပါတယ်
။ NASA ဟာအာကာသထဲမှာပြည်ကြီးငါးတချို့ကိုလည်းအကောင်ဖောက်ခဲ့ပါသေးတယ်။ဒီဆက်သက်မှုကနေအာကာသတွေကဒီလိုတိရစ္ဆာန်နဲ့မျိုးပွားမှုဆိုင်ရာအမှုစီဝါပိုးမွားတွေအကြားဘယ်လိုအပြန်အလှန်တက်ရောက်သလဲဆိုတာကိုလေ့လာနိုင်မှုဖြစ်တယ်လို့ Florida တက္ကသိုလ်က Jamie Foster ကပြောပါတယ
် What we don't really understand the full mechanisms of communication the dialogue
that September လထဲမှာတော့ NASA ရဲ့ Perseverance အင်္ဂါဂျိုစင်းရင်ငယ်ကနေပထမဦးဆုံးကြောက်နမူနာကိုစုဆောင်နိုင်ခဲ့ပါတယ် NASA ရဲ့သုတေသနညွှန်ကြားရေးမှူးဟောင်း Scott Hubbard ကတော့အခုလိုပြောပါတယ်
This is a huge step forward in what the science community is doing.
ညနမူနာတွေယူပြီးပြန်လာဖို့ဆိုတာကကျွန်တော်တို့ NASA အနေနဲ့နှစ်ပေါင်း50ကျော်လောက်လိုချင်တောင့်တနေခဲ့တဲ့ခြေလှမ်းပြပါပဲ
။အော်တိုပါလာတွေမှာတော့ဆွစ်သုတေသနပညာရှင်တွေဟာစက်ကြောလာထဲမှာတကယ်အစ်စ်နီးပါးခီးလှဲ့တဲ့လိုမျိုးခံစားမှုပေးမဲ့ software တမျိုးကိုတီထွင်ခဲ့ကြပါတယ်။အာဂါသစိတ်ဝင်စားသူတွေအနေနဲ့ဂျိုရီကျဲစင်စုတွေနိုင်ငံကအာဂါသစကန်တွေကိုကဘာမြေပေါ်ကနေတက်တော့တက်တာပဲသုံးဘက်မြင်ရှုမြင်ခန်းစားနိုင်မှာဖြစ်ပါတယ်။တကယ်ကိုအစ်စ်နီပါလို့ဖြစ်နေအောင်ကျွန်တော်တို့စကြဝဠာကြီးရဲ့နောက်အစိတ်ပိုင်းတည်းအဖြစ်ဒီအခန်းကိုပုံတူဖန်တီးထားတယ်လို့ EPFA ရဲ့ဝိုင်းသိပ်ပက်များရှင် UV Reverse ကပြောပါတယ်။ပြီးခဲ့တဲ့အော်တိုဘာလထဲမှာလည်း NASA ရဲ့ဂျိုဒူးလူစီကိုပြစ်လွတ်ခဲ့ပြီးတော့အုတ်ကပြန်၈ခုကို12နှစ်အကြာစူးစမ်းလေ့လာမှာဖြစ်ပါတယ်။ဂျိုစတင်ပြစ်တည်ကြတဲ့အတိုင်းတည်ရှိနေတယ်လို့ယူဆရတဲ့ထူးဆန်းတဲ့ဥက္ကာခဲတွေကိုလေ့လာမှာဖြစ်ပါတယ်။အောက်တိုဘာလထဲမှာပဲမနစ်ကလားစီကနေကဘာပေါ်ကိုပြန်သေးယူလာတဲ့ကြောက်ခဲတွေကတဆင့်လားကဘာရဲ့မီးတောင်အခြေအနေတွေကိုအတွင်းကြကြသိရှိလာရတယ်လို့တရုတ်ပညာရှင်တွေကထုတ်ပြန်ကြေညာခဲ့ပါသေးတယ်။ဒီနမူနာတွေကိုခွဲခြမ်းလေ့လာမှုကနေလားကဘာရဲ့ဓာတုဖွဲ့စည်းပုံနဲ့အပူရဲ့တက်ရောက်ပြောင်းလဲပုံအချက်အလက်တွေကိုလည်းတွေ့ရှိခဲ့ရပါတယ်။ နိုဝင်ဘာလထဲမှာတော့ဥက္ကာပြန်တစ်ခုကိုဝင်တိုက်ဖို့ NASA ကဂျိုလူတလုံးကိုလွှတ်တင်ခဲ့ပါတယ်ကဘာမြေကိုချိန်ချောက်လာတဲ့ဒီဥက္ကာပြန်တွေကိုအချိန်နဲ့ဝင်တိုက်ခြင်းအပြင်လမ်းကြောင်းလွှဲနိုင်မလားဆိုပြီးတော့စမ်းသပ်တာလည်းဖြစ်ပါတယ်ဒတ်လို့အတူကောက်နာမည်ပေးထားတဲ့ဂျိုလမ်းကြောင်းပြောင်းလဲရေးစမ်းသပ်မဲ့ဂျိုလူကို SpaceX Falcon 9 ဒုံးမြင့်ရဲ့ထိပ်ပူးကနေတဆင့်တည်ဆောင်သွားမှာဖြစ်ပြီးတော့ဒေါ်လာတန်း330ကုန်ကျတဲ့ဒီစီမံကိန်းဟာနာမည်ကြီးသရုပ်ဆောင် Bruce Willis ရဲ့ Armageddon ရုပ်ရှင်ကိုပြန်လည်မြင်အောင်စေပါတယ်။ Jerry ပေါက်ကွယ်တဲ့ဖြစ်စဉ်အသေးစိတ်နဲ့အာကာသတွင်းနဲ့တွေကိုမြင်ရမယ်။ NASA ရဲ့ X-ray မှန်ပြောင်းကိုတော့အခုဒီဇင်ဘာထဲမှာလွှတ်တင်ခဲ့ပြီးရှာဖွေတွေ့ရှိမှုအသစ်တွေကနေစကြဝဠာကြီးအကြောင်းကိုပြောပြမှာပါ။ Cambridge တက္ကသိုလ်ရဲ့ Negative Beta Institute ကပါမောက်က Andrew Fabian ကတော့အခုလိုပြောပါတယ်။
We're also really are discovering
ကျွန်တော်တို့ဘယ်ကနေရောက်ရှိလာတယ်လဲဆိုတာရယ်စัจ java ကြီးကြောင်းရယ်ကျွန်တော်တို့တကယ်ပဲစူးစမ်းလေ့လာနေကြပါတယ်ဒါတွေကသက်ရှိတွေအတွက်ပဲမဟုတ်ပါဘူးဂျယ်တွေဘဲကလာတယ်လဲဂျယ်စင်စုတွေကရောစသဖြင့်အရာအလုံးကိုလေ့လာနေတာပ
ါသိပ္ပံပညာရှင်တွေဟာဟပ်ပယ်မမြောင်းကြီးရဲ့နေရာမှာအစားထိုးစက္ကန့်ဖို့အတွက်အခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာ James Webb လို့ခေါ်တဲ့အာကာသမှန်ပြောင်းကိုလွှတ်တင်မယ်လို့ယူမှန်းထားပါတယ်မှန်မြောင်းကြီးကတော့ဥရောပဂျိုရူတွေလွတ်တင်နေကြပြင်သစ်ပိုင်ဂီယာနာရဲ့ခူရူးမြို့ကိုအော်တိုဘားလာတွေကရောက်ရှိနေခဲ့ပြီဖြစ်ပါတယ်။ဒီမျိုးဆက်သစ်အာကာသလေးလာမှုဟာဘယ်အာကာသယာဉ်တွေထက်မဆိုအာကာသကိုပို့ပြီးတော့နက်နက်ရှိုင်းရှိုင်းစောင့်ကြည့်နိုင်ဖို့နဲ့အရင်ကာလအခြေအနေကိုပို့ပြီးတော့စူးစမ်းနိုင်ဖို့ပြင်ဆင်ရည်မှန်းထားပါတယ်
။ဒီကနေ့ကြောက်တဲ့ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကခရစ်ယာန်ဘာသာဝင်တွေအတွက်ရက်မြမင်္ဂလာဖြစ်ပြီးမိသားစုတွေပြန်လည်တွေ့ဆုံကြပါတယ်။ဒါကြောင့်အခုလိုခရစ်စမတ်နေ့အခါသမယမှာလူသားအလုံးအတွက်ပျော်ရွှင်ငြိမ်းချမ်းစေဖို့ဂျွန်လီနွန်တီဆိုထားတဲ့ The Wallis Over ဆိုတဲ့တေးသချင်းကိုကျွန်တော်တို့ BOE မြန်မာပိုင်းကနေခရစ်စမတ်လက်ဆောင်အဖြစ်ထုတ်လွှင့်ပေးပါရစေ
။ So this is Christmas And what have you done?Another year over And you won't just be gone And so this is Christmas I hope you had fun The near and the dear ones The old and the young Are there
Let's hope it's a
အမေရိကန်အတန်ရဲ့ Christmas နေ့မနေ့ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျာ။အခုအစီအစဉ်ဒုတိယပိုင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ပထမဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအတွင်းကအမျိုးသမီးတွေအတွက်ထူးခြားတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတဲ့2022ခုနှစ်လဲကုန်တော့မှာမို့လာမယ့်နှစ်သစ်အတွက်ဘယ်လိုမျှော်မှန်းပြင်ဆင်မှုတွေလှုပ်ဆောင်နေကြပါသလဲ။ကဏ္ဍအသီးသီးမှာရှိကြတဲ့အမျိုးသမီးတွေရဲ့အတန်တွေကိုစူးစီးပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကအထူးအစီအစဉ်တွေနဲ့စူးစီးပြီးတင်ဆက်ထားတယ်။နားဆင်ကြပါခင်ဗျာ။There's a path we must choose sometime. Gotta stand up and fight sometime. ကမ္ဘာတဝန်းကြုံတွေ့ရတဲ့ COVID-19 ကပ်ဘေးအပြင်ဆေးရနာသိမ်းမှုကိုပါကြုံရတာကြောင့်ဒီနေ့2022ခုနှစ်ဟာမြမပြည်သူတွေအတွက်ကတော့အရင်ကမကြုံခဲ့ရဘူးတဲ့ထိမှန်မထားတဲ့အပြောင်းလဲတွေနဲ့အများပြားကြုံခဲ့ရပါတယ်။2022ခုနှစ်အတွင်းလှုပ်ဖို့ကြံရွယ်စီစဉ်ခဲ့တာတွေဘာမှမလုပ်နိုင်ခဲ့ဘူးလို့တန်လင်း Times ချန်နယ်က editor လည်းဖြစ်စာရေးဆရာမတူလည်းဖြစ်တဲ့မတူတူသားကပြောပါတယ
်2022ခုနှစ်မှာလုံးဝလို့ကျန်စီခဲ့တဲ့ plan တွေကတော့အများကြီးပဲအဓိကကဘာလဲဆိုတော့လူငယ်တွေအတွက်ပေါ့နော်စားနေစားသင်ရခြင်းတွေနဲ့ဒီမှာနေအမြဲစကားပြောဖြစ်တယ်အာသူတို့စာဖတ်အားကောင်းလာအောင်လို့ကိုကစာဖတ်ဝိုင်းလေးလုပ်ပေးလိုက်အဲသူတို့အားကစားလေးတွေလုပ်လိုက်ပြေပေါ်ပါနေလိုက်ပေါ့နော်အဲ့လိုမျိုးလေးတွားနေတဲ့ life ကကိုကိုဘေးကြောင့်တောင်းပိတ်ထားတဲ့အချိန်မှာအကျိုးရှိရှိလေးတွားနေဖြတ်တန်းနေတဲ့အချိန်မှာဒါကြီးဖြစ်သွားတဲ့အချိန်မှာသူတို့အတွက်ကိုအရန်ဟိုစိတ်ထိခိုက်မိတာပေါ့နော်ခင်သူတို့လူငယ်တွေအတွက်အရန်စိတ်ထိခိုက်မိတယ်ကိုလုံချင်တယ်ဆိုတဲ့ plan တွေကလေကိုကလည်းအမားကအများကြီးတော့ဘာမှချွေးထိုးလို့ကိုမရှိဘူးပါရေးမှာပဲဒီ2022ခုမှာရေးလက်စာစာရေးလည်းရှိတယ်ဒါအဲ့ဒီဟာတွေကအကုန်လုံးရဆိုင်သွားတယ်ပေါ့ဘာမှမလုပ်နိုင်ခဲ့ဘူးပေါ့နော်
ဖေဖော်ဝါရီလတည့်ရက်စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းအခုလိုရီမန်းချတာတွေပြက်ခဲ့ရုံမကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အထက်မတူတူသားရောသားနဲ့မောင်ဖြစ်သူတို့ပါဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။နှစ်တနည်းရဲ့တဝက်လောက်အချင်းထောင်မှာနေခဲ့ရပြီးသူအထက်ကတော့ဘယ်တော့မှမကြုံခဲ့ရဘူးတဲ့ဖြစ်ရက်တွေနဲ့စိုးရတဲ့နှစ်တနည်းပါပဲလို့မတူတူသားကပြောပါတယ်
။2021ကတော့ပြောရင်တော့စိတ်ဆင်းရဲစရာတွေ၊နာစီစရာတွေပြည့်နေတဲ့နှစ်ပေါ့။သားကအခု21နှစ်ပေါ့နော်သူရဲ့21နှစ်ကထောင်ထဲမှာကြော်ဖြတ်ရတာပေါ့နော်ဆိုအမဆိုလည်းအမွေးနေ့ကထောင်ထဲမှာကြော်ဖြတ်ရတယ်တန်50ကျည်ရဲ့မွေးနေ့ပေါ့နော်နောက်တစ်ခုကဖတ်ခဲ့ရတဲ့အချိန်မှာအမသားတော့မောင်ရောပါတယ်ပေါ့နော်ဟိုကိုကိုရိုင်းအဲ့ဒီရဲစခန်းမှာစစ်ကြောကြီးမတော်ခင်ရဲစခန်းမှာကိုကိုရိုင်းလက်ထိတ်ခံထားရတာကိုတိတ်မိသွားတယ်သူတို့ကအဲ့လက်ထိပ်ကြီးနေတန်းလိုင်းနေမဟုတ်တော့ထိုင်နေတာပထမဆုံးတည်းမြင်လိုက်ရတဲ့အချိန်မှာဟိုရှင်ထဲမှာတော်တော်မကောင်းတော်တော်ဘလူးဖော်ရအောင်လည်းမသိဘူးပေါ့နော်ဟိုကိုစာကိုမောင်းအဲ့လိုမြင်လိုက်ရတဲ့အချိန်မှာလေသူကတော်တော်ကိုဟိုစိတ်ချိခိုက်နေရပေါ့နော်ချိခိုက်ကြနှစ်သစ်သစ်လို့ပြောလို့ရတာပေါ့နော်ဒီနှစ်ကအလုံးပြည့်တဲ့အတိုင်းပဲ12လရှိရတဲ့နှစ်ကိုအဲ့တော့6လမှာကိုရနိုင်ငံလေးပဲဈာမနေလိုက်ရတဲ့ဆိုတော့အဲ့ဒါကပြောမယ်ဆိုရင်တော့တော်တော်လေးကိုသူကလည်းနေပေါ့တစ်ခါမှတမ်းမကြုံဘူ
းအမျိုးသမီးရဲ့တက်ကြွလှူရှားသူတူဖြစ်တဲ့မက်ဖြူပြာဝင်းကြီးကတော့ဒီနှစ်ဟာသူ့အတွက်ထူးခြားတဲ့နှစ်တစ်နှစ်လို့ပြောပါတယ်။ဘာကြောင့်ပါလဲ
။ဒီ2022ခုနှစ်ကတော့ကျမအတွက်ကတော့တကယ်ကိုထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာပေါ့နော်။2022ခုနှစ်ကကျမတော်တော်လေးဟိုစိတ်ထိခိုက်ရတယ်၊ဝမ်းနည်းရတယ်၊ဒေါသထွက်စရာတွေရှိတဲ့နှစ်ပေါ့နော်။အဖေတို့လည်းဆိုတော့ကျမကပထမဦးဆုံးကကျမက TV 2021ပေါက်ထားတယ်။ပေါက်ထားဆိုတော့ကျမကပျော်ရွှင်စွာနဲ့ပေါ့နော်။အာငါ2021ကျတော့ငါသွားရတော့မှာပဲပေါ့နော်။အမေရိကကိုဆိုရယ်ဆိုပြီးတော့ဒါပေမဲ့ကျမ TV ပေါက်တဲ့ပင်မဲ့လည်းကျမအမေရိကမသွားရအောင်။နောက်ပြီးတော့နှစ်လပိုင်းမှာလည်းကျမတို့အားလုံးသိတဲ့အတိုင်းပဲပေါ့နော်။ကျမတို့နိုင်ငံမှာတကယ်ကိုအပြောင်းလဲတစ်ခုဖြစ်သွားတယ်။အဲ့ဒီဟာလေကျမတို့အတွက်ကတကယ်ကိုအဆုံးရှုံးမှုပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရှင်းနှစ်တွေတုန်းကလေကျမတို့ကိုဗစ်ကြောင့်မလို့ကျမတို့အတိုင်းအတာတစ်ခုထိပေါ့နော်။ကျမတို့စားဝတ်နေရေးတွေဘာပဲဖြစ်ခက်ခဲခဲ့ရတယ်ပေါ့နော်။ခက်ခဲခဲ့ရတယ်။အဲ့ဒီဟာအပြင်ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်ရောက်လာတဲ့အခါကျတော့ကျမတို့ကအချိန်ကြီးပို့ပြီးတော့အစံဆိုးွားလာတာပေါ့နော်။စိတ်ပိုင်းဆိုင်ရာရောတောက်ပြီးတော့အဓိကဘာလဲဆိုတော့ကျမတို့နေရထိုင်ရတာမလုံခြုံတော့ဘူးပေါ့နော်မလုံခြုံတော့ဘူးကို့အိမ်မှာနေရင်လည်းမလုံခြုံဘူးလမ်းမော်ထွက်ရင်လည်းမလုံခြုံ တကယ်ကိုလူလူနယ်ပြုံမြင့်တဲ့တန်ဖိုးရှိတဲ့เนาะကလေးတွေအများကြီးပဲဆုံးရှုံးခဲ့ရတယ်ပေါ့เนาะအဲ့ဒီအတွက်လည်းအခုအချိန်ထိကျမတို့တွေကကျမအနေနဲ့ဆိုဖြည့်မဆဲလဲအောင်ရှိတယ်ပေါ့เนาะ
ဒီနေ့အတွင်းမှာပဲကိုယ်တိုင်လဲကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ဒီယောဂါကြောင့်ပဲမိသားစုဆွေမျိုးတချို့ဆုံးပါခဲ့ရပြီးအကျက်တဲမျိုးစုံကြုံရတဲ့နှစ်ဖြစ်တယ်လို့လည်းမတ်ဖြူပြဝန်ကြီးကပြောပါတယ်
။ကျမအတော်ဦးလေးရောသုံးလေအိမ်မှာကျမမောင်လေးရောဟိုရောင်းမရောဆိုမောင်လေးကိုလည်းအသက်လွတ်ပြီးတော့ကိုဗစ်ကနေဆွဲထုတ်ခဲ့ရတယ်ပေါ့နော်။အဲ့လိုတွေနဲ့ကျမတို့ကဟိုအဖက်ဖက်ကပေါ့နော်ဒီတစ်ခေါက်ဆိုရင်ကိုဗစ်ဖြစ်တဲ့အချိန်ဒီမှာကျမတို့အရှမ်းဒုက္ခရောက်နော်။တက်ဆရာဆေးရုံလည်းမရှိဘူး။ကိုဘိုလ်ဆရာဝင်လည်းမရှိဘူးကျမတို့မှာပြောရမယ်ဆို Facebook ကနေဟိုအကောင့်တို့ဒီအကောင့်တို့တင်တဲ့ဟာလေးတွေပဲကျမတို့မှာကြည့်ပြီးတော့ကိုစိတ်ကုတ်ခဲ့ရတယ်ပေါ့နော်အဲအဲ့လိုမျိုးအခြေအနေပေါ့နော်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကဒီနှစ်ကတအားကိုခက်ခဲပြီးတော့စိတ်ဒုက္ခရောက်ရတယ်အဖက်ဖက်ကနေပြီးတော့ကြက်ကြက်တဲတဲနဲ့နေထိုင်ရတဲ့အခြေအနေတွေဖြစ်နေတာပေါ့နော
်အစိမ့်ပညာဦးစီးဌာနကလက်ထောက်ကတိကတူဖြစ်တဲ့ဆရာမအနေအတွက်ကရောဒီနှစ်ဘာတွေထူးထူးခြားခြားကြုံတွေ့ဖြတ်တန်းခဲ့ရပါလေ
။ဒီမှာတို့အတွက်ကတော့ပြောရရင်အကောင့်ထက်အစိုးကြီးပဲပေါ့နော်။ဘာလို့လဲဆိုတော့ဒီဖေဆွေးရအာနာတိတ်လိုက်တဲ့လက်အောက်မှာနေရတာကဘယ်ပြည်သူတို့မှမလုံခြုံစိတ်မချရအောင်ပေါ့နော်။ပြီးတော့ဒီမှာတို့ဆိုလို့ရှိရင်ဒီဖေဆွေးရကိုလက်မခံဘူးစန့်တင်နေဆိုပြီးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ဒီမှာဆိုအလုပ်ထုတ်ခံရတယ်ပေါ့။အဲ့ဒါကြောင့်မို့လို့ကိုကကိုမိသားစုအတွက်ပေါ့နော်ဒီအလုံးမရှိတဲ့ခါကျတော့တစ်ခါတည်းအဆင်ပြေအောင်လို့အခြားနည်းနဲ့မိသားစုအဆင်ပြေအောင်ရုန်းခံရတာမျိုးပေါ့နော်အဲ့လိုလောရတာအခက်အခဲရှိနေရတဲ့ကြားရဲပေါ့နော်ညီမတို့ဆိုပြီးခဲ့တဲ့ကိုဗစ်တတိယလိုင်းမှာဆိုတအိမ်လုံးကိုဗစ်ဖြစ်ကြရဲဟိုအိမ်ကအသက်ကြီးဆုံးလူကြီးတွေဆိုလို့ရှိရင်ဟိုအောက်ဆီဂျင်ကြီးကြရဲပေါ့နော်အောက်ဆီဂျင်လိုတဲ့အထိဖြစ်တယ်အဲ့တော့ညီမတို့ဆိုအောက်ဆီဂျင်အပြင်မှာဖြတ်ချရတာမျိုးပေါ့နော်ခုနပြောတဲ့ကိုအိမ်မှာအလုံးမရှိနေတဲ့အချိန်လိုမျိုးမှာပါပေါ့နော်အိမ်ကလူကြီးတွေရဲ့ကျမရဲ့အခြေအနေရတယ်ဆိုရလာတဲ့ခါကျတော့လေကျမတို့ဆိုရင်ရှိမဲစုမဲပေါ့နော်ငွေကုန်နေတော့ပြီးတော့အောက်ဆီဂျင်ဆိုတာကလည်းတည်တဲ့အတိုင်းပဲအဲ့အချိန်တော့ဝါဆိုရင်ဟိုတနေ့လုံးတန်းစီပြီးလူကိုယ်တိုင်ပေါ့နော်မိသားစုကိုယ်တိုင်သွားပြီးတော့ရှာရတာမျိုးပေါ့နော်ဆေးဆိုရင်လည်းဆေးထိုးရမယ်ဆိုကိုယ်တိုင်ဆေးထွက်ရှာပြီးတော့ထိုးရတာမျိုးပေါ့နော်အဲ့အခက်ခဲအဲ့တော့ကတွေကိုပေါ့နော်ဟိုကိုမမဟုတ်ပါဘူးကြားလူတွေလည်းခံစားရတာပေါ့နော်ပြီးတော့အများအဲ့လိုမျိုးသူရင်တည်နေပေါ့နော်ကြောက်ကြောက်နေအခုဆိုလဲခုနကမှပုံပေါက်ဒီနားမှပုံပေါက်အဲ့လိုမျိုးလဲပေါ့နော်အဲ့လိုမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟိုဒီရက်ကွက်ထဲမှာဘယ်လိုလာတောင်းရမလဲသူတို့ကဘာညာလာလုံမလဲအဲ့လိုပူပန်ရတာတမျိုးပေါ့နော်နောက်တစ်ခါဟိုနိုင်ငံအတွက်ရုံးကန်နေရတဲ့သူတွေလဲဘယ်သူတွေတော့မီးပြန်ပြီဘယ်သူတွေတော့နေချက်ကန်ပြီအဲ့လိုတည်နေရလဲလေဒီမားတို့အရင်စိတ်တော်ကရောက်စီရေပေါ့နော်ဒီအစ်စေစိုးရအောင်မကြိုက်တဲ့သူအတူတူပါပေါ့ညီမတို့ကမှကိုယ့်အိမ်မှာကိုယ်အေးစစ်စစ်နေလို့ရနေသေးရေသူတို့ရေဆိုတော့တော်တော်များများတစ်ခါခံရတဲ့တွေ့ရှိရထောင်ထဲမှာတစ်ခါခံရတဲ့တွေ့ရှိရအဲ့လိုလူတွေဘယ်လိုများနေမလဲဆိုရယ်ပေါ့နော်အဲ့လိုမြင်ရကြားရတဲ့ဟာတွေကလည်းစိတ်တော့ကရောက်စီရပေါ့အဲ့တော့ကိုမိသားစုအတွက်တော့ကရောက်ရတာရောပေါ့နော်ကိုနိုင်ငံအတွက်တော့ကရောက်ရတာရောနဲ့ညီမတို့ကတော့တော်တော်အဆင်မပြေတဲ့နှစ်ပါပဲ2022ခုနှစ်က
2022ခုနှစ်မှာလည်းအခက်အခဲတွေဆက်ပြီးရှိနေနိုင်သေးတယ်ဆိုတာကိုတော့ဆီယာမအနွေကတွက်ထားပါတယ်အခုချိန်မှာကြမ်းကြမ်းခံပြီး2022ခုနှစ်ကြာရင်တော့အကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။ဒီစေအစိုးရမြန်မာကနော်နိုင်ငံကနေခတ်သွားပြီးတော့ကျွန်တော်ညီမတို့ရွေးချယ်တဲ့အစိုးရမျိုးကိုလိုချင်တဲ့အစိုးရအဲ့လိုမျိုးနိုင်ငံပေါ့အမိုင်းအဲ့လိုမျိုးပြန်ချက်လာစီခြင်းနဲ့ကျွန်တော်တို့လည်းကိုယ့်အလုပ်ကိုလုပ်ပြီးတော့အရင်လိုပေါ့နော်အေးအေးထင်မြန်နဲ့ကိုမိသားစုနဲ့အေးအေးစီစီပြန်ပြီးတော့နေခြင်းနဲ့မှာ။အဲ့တော့ညီမရဲ့2022ခုနှစ်အတွက်ကနော်နောက်ထပ်စီခြင်းနဲ့ဆန်တာပေါ့
။မတ်ဖြူပြဝင်းကြီးကလည်းဒီနှစ်တည်းအစိုးရထဲမှာပဲရလိုက်တဲ့အကောင့်တွေရှိနေတာကိုတွေ့ပြီးနှစ်တည်းအတွက်အကောင်းဆုံးမျှော်လင့်ထားတယ်လို့ပြောပါရယ်
။ဘာသာမတူတဲ့လူတွေပို့ပြီးတော့စီလုံးလာတယ်။ကျမတို့တိုင်းရင်းသားတွေနဲ့ကျမတို့မြန်မာလူမျိုးတွေနဲ့တသွေးတဲ့တသားတဲ့တောင်ပေါ်မြေပြင်တသွေးတဲ့တသားတဲ့ဖြစ်ခဲ့ရတယ်ပေါ့။အဲ့ဒါတွေကတော့ကျမတို့2021မှာနဲ့ထွက်ခဲ့တဲ့ကိစ္စပဲပေါ့နော်။အစိုးရကအကောင်းလို့ပဲကျမမြင်နေ။အဲ့တော့2022မှာလည်းဒီလိုမျိုးစီလုံးညီညွတ်မှုတွေနဲ့ပဲကျမတို့ရှေ့ဆက်ပြီးတော့ကျမတို့တိုက်ပွဲဝင်တော့ကျမတို့အောင်ပွဲရတော့ရမယ်လို့ကျမကတော့ပြောနေတယ်ပေါ့နော်
2022ခုနှစ်ရဲ့တဝက်တာကာလကိုအချင်းထောင်တွင်မှာဖြတ်သန်းခဲ့ရတဲ့မတူတူသားရဲ့နှစ်သက်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
။လာမယ့်2022မှာတော့စစ်စစ်ချင်တာကတော့ဒီဆိုးရွားမှုတွေအလုံးချက်တန်ပြီးတော့ကိုယ်လိုချင်တဲ့ပြည်သူတွေလိုချင်တဲ့အစိုးရနဲ့အတူတူဖြစ်နိုင်တော့နှစ်သက်ကိုကြော်ဆွချင်တာပေါ့နော်။ကောင်းမွန်နေတာကလည်းကြွားချင်တာပေါ့။နောက်တစ်ခုကမှလည်းဆိုတော့အမတို့ကျင်းပြီးကြောက်လာတယ်အတင်းရောက်လာပြီနဲ့အဲမှာခြံခဲ့တဲ့ကလေးလူကြီးအများကြီးပဲတန်ခဲ့တော့သူတို့အတွက်အရင်စိတ်မကောင်းဖြစ်တယ်သူတို့တွေကိုလည်းဒီနှစ်သက်မှာလွတ်လပ်တဲ့အရာတာလွတ်လပ်တဲ့
ရှိကိုရှုသေးခြင်းပေါ့နော်အဲ့ဒီဟာကတော့မားရဲ့အကြီးအမားဆုံးစံထားပေါ့နော်ဖြစ်စေခြင်းနဲ့ဟာပေါ့အဲ့လိုဖက်စီချုံအောင်ခံထားရတဲ့ဒီလေအကုန်လုံးလွတ်မြောက်ပြီးတော့အားလုံးကြိုကြောဆင်ဆင်နဲ့ဒီဒီအားလုံးကိုလည်းအဲ့ဒီလွတ်လပ်တဲ့အရာတာကိုခံစားနေခြင်းပေါ့နော်ကြီးရစားစားနေနေရတဲ့ဘဝကိုလွတ်မြောက်စေခြင်း
လူမှုတိုင်ဝမ်အတွင်းကဏ္ဍအသီးသီးမှာလှုပ်ရှားယုံကန်နေကြတဲ့အမျိုးသမီးတို့ရဲ့တနစ်တာထူးခြားတဲ့ဖြတ်သန်းမှုတွေနဲ့နေ့သစ်မျှော်မှန်းချက်တို့ကိုကြားခဲ့ရတာပါရှင်။ရှေ့သတင်းပတ်မှာလည်းအခုလိုပဲမတူတဲ့နယ်ပယ်တွေကအမျိုးသမီးတွေရဲ့အသံတွေကိုစူးစီးတင်ပြပေးသွားပါမယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါ။အားလုံးအတွက်မင်္ဂလာရှိတဲ့ခရစ်စမတ်အခါသမယဖြစ်ပါစေရှင်။ကျွန်မခင်ဗျူသေးပါရှင်။
မကင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍအထူးအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုမှမိသားစုတွေဟာခရစ်စမတ်ကာလပြန်မဆုံခင်မှာကိုဗစ်ကပ်ရောဂါစစ်ဆေးဖို့အတွက်ကိုဗစ်စစ်ဆေးတဲ့စင်တာတွေအများအပြားဖွင့်လှစ်ပေးထားပါတယ်တုတ္တဆုံလင်းအမေရိကန်တစ်ခွင်မှာကိုအောင်ကအခုလိုပြောပြထားပါတယ်
ခရစ်စမတ်ကာလမှာပဲကိုဗစ် Omicron မျိုးပဲတဲ့ကူးစက်မှုတွေကိုတားဆီးနိုင်ဖို့ N95 နှာခေါင်းဆီးသက်သန်းကိုအခမဲ့ဝေပေးမှာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်နဲ့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါ့အပြင်ရက်ကွက်အဖွဲ့အစည်းတွေကလည်းတဆင့်ကိုနေရင်မှာပဲကိုဗစ်ရှိမရှိစစ်ဆေးနိုင်တဲ့စမ်းသပ်ပစ္စည်း5သိန်းလောက်ကိုအခမဲ့ဝေငှပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မြို့မှာတော့ကိုဗစ်အမြန်စစ်ဆေးနိုင်တဲ့စင်တာအများပြားဖွင့်လှစ်ပေးထားပါတယ်။UK နိုင်ငံကနေအလဲပတ်ရောက်ရှိနေသူ Caitlin Blake က
Yeah so we've obviously got to get a negative
လေယာဉ်စီးပွားက virus ကူးစက်ခံမထားရဘူးဆိုတော့ negative အဖြစ်ဖြစ်ဖို့လိုတာရှင်းပါတယ် PCR အနည်းနည်းနဲ့စစ်တာထက်လမ်းပေါ်ကစင်တာတွေမှာစစ်လို့ရတဲ့နည်းလမ်းကတော့ပိုမြန်ပါတယ်လေယာဉ်ကနောက်နှစ်နာရီလောက်နေထွက်မှာပါဒီမှာဆောင်းရတာကလည်းလူတွေကမနည်းဘူးဆိုတော့ negative ဖြစ်ပါစေလို့သာမျှော်လင့်ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့ပါလို့ရမယ်မသိတော့လို့စိတ်ပူမိပါတယ
်အခုခါနယူးယောက်မြို့မှာအခြေစိုက်ကိုဗစ်စမ်းသပ်စင်တာ36ခုနဲ့ရွှေပြောင်းစင်တာ100နီးပါးဖွင့်လှစ်ထားပါတယ်မြို့တော်ဝန်ဘီလ်ဒီဘလက်စီကကိုဗစ်အိုမီကရွန်မျိုးကွက်သစ်ဟာလင်းလင်းမြန်းမြန်းကူးစက်နေတယ်ဆိုပြီးတော့သတိပေးထားပါတယ်ဒီလိုရောဂါကူးစက်မှုတွေကြောင့်နာမည်ကျော်ဘရော့ဝေးပြဇာတ်ရုံတွေလည်းပိတ်ထားပြီးလူများလာရောက်လည်ပတ်တဲ့ Times Square ကကိုဗစ်စင်တာမှာလည်းစမ်းသပ်ဖို့လူတွေရာနဲ့ချီဆောင်ဆိုင်နေပါတယ်နယူးယောက်မြို့ကန် Johnny D. Tricket က
I think we've all been affected as a New Yorker. We're trying to take every single precaution we can.
ကျူတင်ကောက်ွယ်နိုင်မဲ့အရာအားလုံးကိုလိုက်နာပါတယ်။ဆေးနှစ်ကြိမ်ထိုးထားတဲ့ပြင်အားဖြည့်ဆေးလည်းထပ်ထိုးထားပါတယ်။အခုအားလိုက်ရမှဖြီးသွားဖို့စီစဉ်ထားပေမဲ့အခုစမ်းသပ်ပြီးရလာမဲ့အဖြေပေါ်မူတည်ပါတယ်။နယူးယောက်မှာပဲနေပြင်းလည်းနေပြစ်သွားမှာပါ။
အိုမီကရွန်မျိုးကွဲဟာကူးစက်မှုများမိမဲ့ယောဂါဒံဘလောက်ပြင်းထန်လဲဆိုတာကတော့ဂုရိရေရာရာမသိရသေးပါဘူး။နောက်နေ့ဆန်းမှဒီမျိုးကွဲတဲ့ကူးစက်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လေပညာရှင်တွေကခန့်မှန်းထားတာပါ။အစောပိုင်းဆန်းစစ်ချက်တွေအရဒီမျိုးကွဲတဲ့ကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့လိုအပ်မှာဖြစ်ပြီးတာမန်ကာကွယ်ဆေးထိုးထားသူတွေလည်းယောဂါဒံကိုပြင်းပြင်းထန်ထန်ခံရလောက်မှာမဟုတ်ကြောင်းဆိုပါရဲ။နယူးယောက်မျိုးကန်မာရီယန်ဗန်ဟန်က
No, my parents have not changed, but I'm getting tested because
ကျွန်မကယောဂကုသခံထားရတဲ့အဖြစ် positive ထွက်တော့ကိုယ်ခန်းထဲမှာပဲတည်ကြနေထိုင်ကြပြီးတော့နှာခေါင်းဆီးလက်တပ်ထားပါတယ် PCR အနည်းနည်းစနစ်နဲ့စစ်ထားတာကအဖြစ်ထွက်ဖို့တပတ်ကျော်ကြတော့ဒီတစ်ပတ်မှာမိသားစုတွေနဲ့တွေ့ဖို့မတွေ့ဘူးဆိုတာသိရဖို့အခုအမြန်နည်းနဲ့ထပ်ပြီးတော့လာစစ်တာပါယောဂလက္ခဏာလည်းဘာမှမပြဘူးဆိုတော့တွေ့ဖို့ပဲရှိပါတယ်ဒါပေမဲ့လည်း positive တာထွက်လာရင်တော့ကိုယ့်ဘာသာနေရတော့မှာပေါ့
နယူးယောက်မြို့အာနာပိုင်ရဲ့စီးရင်ကိန်းဂဏန်းတွေအရအသက်အရွယ်ရောက်ပြီးသူ90ရာခိုင်နှုန်းနဲ့မြို့ကန်80ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားတယ်လို့ဆိုရတယ်။နယူးယောက်ပြည်နယ်မှာတင်းငွေတွေတည်းရဲ့ထဲမှာရင်ရောဂါကူးစက်သူ 23,000 နီးပါးရှိပြီးအဲ့ဒီထဲက 13,000 လောက်ဟာနယူးယောက်မြို့ကဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းတည့်ရက်ကိုရောဂါကူးစက်သူဖြန်းမြ 16,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဈေးကွက်အတွင်းကုန်စည်မပြတ်လည်အောင်နဲ့တင်မောစိတ်တွေမှာကုန်ပစ္စည်းတွေပုံနေတာကိုရှင်းလင်းဖို့ tracker မောင်းသူနောက်ထပ် 8,000 လောက်လိုအပ်နေတယ်လို့ American tracker မောင်းသူများအသင်းကပြောပါရယ်။ဒါ့အပြင်လည်းပညာရှင်တွေကတော့ tracker ကုမ္ပဏီတွေအနေနဲ့ကားမောင်းသမားတွေကိုစနစ်တကျစီမံခန့်ခွဲတာမျိုးရှိဖို့လိုအပ်ကြောင်းထောက်ပြပါရယ်။ MID တည်ယူပို့ဆောင်ရေးကုမ္ပဏီက David Corey က
The way we conventionally schedule our
truck among the way ပစ္စည်းတင်ရမှာပို့ပေးရမှာတွေကိုအချိန်စရာနဲ့ပေးလိုက်တာပါပုံမှန်အဖြစ်တော့သူတို့ရဲ့အချိန်အတွက်တိတ်ထဲမကြည့်ဖြစ်ပါဘူးလို့ပြောထားတာပါ ကာသမားတွေဟာလော့စ်အိန်ဂျလိစ်ကမ်းမှာနေစဉ်လူလူရှိနေတာပါဒါပေမဲ့ကာမောင်မဝင်ဝင်ရသူတွေဖြစ်တာကြောင့်အချိန်မဖြုန်းကျင်ကြောင်းပြောပါတယ်တရုတ်နိုင်ငံကရွှေ့ပြောင်းအခြေချသူထရက်ကာသမားဘေလ်က
ဝင်လို့ we sometimes wait for the
ပစ္စည်းတင်ဖို့တစ်ခေါက်ကို6နာရီကနေ9နာရီကြာတစ်ခါလေဆောင်ရတတ်ပါလေတကယ်ကိုစိုးပါတယ်ဝင်ဝင်ထိခိုက်တာပေါ့ဗျာ
ထရက်ကမောင်းသူတွေဟာတင်မောစစ်ကမ်းမှာကုန်တင်ခြင်းရောဂူတော်မှာကုန်ချခြင်းရောမှာပါအချိန်အကြာကြီးဆောင်ရတော့ကြောင့်တရက်ကို17နာရီကာမောင်းခွင့်ရှိပေမဲ့လည်း6နာရီ9နာရီဝင်ကျင်တာမောင်းရပါတယ်ရူမေးနီးယားကရွှေ့ပြောင်းအခြေချသူမာရီယန်က
Sometimes it's a matter of how those companies
Eric Comuni တွေကအလုပ်ကိုဘယ်လောက်စနစ်တကျလုပ်သလဲဝန်ထမ်းတွေကိုဘယ်လောက်ကျွမ်းကျင်ချင်ချင်တင်ပြပေးရသလဲကျွန်တော်တို့ကားသမားတွေအတွက်ရောဘယ်လောက်ကြည့်ပေးသလဲဆိုတဲ့ပုံမှာမူတည်ပါတယ်
American ဆိုရကတော့တည်ယူပို့ဆောင်ရေးလုပ်ငန်းခွင်မှာအင်အားတိုးလာဖို့ကာမောင်းတန်တန်းတွေတူးချက်ပြီးမှဖြစ်တယ်လို့စစ်မှုထမ်းအောင်တွေကလည်းဒီတန်တန်းပေးပြီးတော့လိုအပ်ချက်ကိုဖြည့်ဆည်းဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းမှာရေရှည်မြေဖို့ကလိုအပ်ကြောင်းထောက်ပြပါရတယ်။ Pennsylvania တက္ကသိုလ်က Steve Vizzelli က
What we have right now in the United States is about
America မှာ CDL truck ကမောင်းသူတွေအတွက်လုပ်ပေါင်း3000ခွဲလောက်ရှိပါတယ်။ဒီလိုင်းစင်ကင်ထားသူတွေက10တန်းရှိပါတယ်။
ထရက်ကမောင်းသူတွေလိုအပ်နေတာကြောင့်အခုကလူငယ်တချို့ကထရက်ကမောင်းသူတန်းတွေတက်နေပါတယ်။ဒါပေမဲ့လည်းဒီအလုပ်ကိုတကယ်လုပ်နိုင်မလုပ်နိုင်သေချာဆုံးဖြတ်ဖို့နဲ့လုပ်ငန်းရဲ့ဖြည့်ဆည်းမှုတန်ကိုလည်းရင်ဆိုင်နေအောင်အစဉ်သင့်ပြင်ထားဖို့လိုအပ်ကြောင်းအကြံပေးကြပါတယ်။မာရီယန်က
It happened to me when I had
ညနေ6နာရီနောက်ပိုင်းမှာကားရပ်ဖို့နှစ်နေရာသုံးနေရာမှာရှာပေမဲ့ရပ်ဖို့နေရာလုံးဝမရှိပါဘူး
။ကားသမားတွေကိုကုမ္ပဏီထိန်းချုပ်ရေးစင်တာကစောင့်ကြည့်နေပြီးသူတို့အိတ်ခိုင်းတဲ့အချိန်မှာအေ့ရတာပါ။အဲ့လိုလုပ်ငန်းခွင်အဆင်မပြေမှုတွေကြောင့်ထရက်ကားသမားတချို့ဟာဆောက်လုပ်ရေးလုပ်ငန်းခွင်ကဝန်ချီချက်တွေလိုအကြီးစားဆယ်ရန်နေရာတွေမောင်းတဲ့အလုပ်တွေကိုပြောင်းရွှေ့လုပ်ကင်ကြပါတယ်ထရက်ကားသမားတွေလုပ်ငန်းခွင်မှာမြဲနေဖို့ဆိုရင်တော့အပြန်အလှန်လေးစားမှုနဲ့ဆက်ဆံဖို့လိုတယ်လို့သူတို့ကပြောရတယ်ခင်ဗျာအမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ထရက်ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီကားနေပါတယ
် we train
NAB အမျိုးအစားရင်မောင်းလိုက်စဉ်အတွက်သင်ကြားပေးပါတယ်ရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
ဒီနေ့မှာတင်နန်းသားဦးရေ20ရာခိုင်နှုန်းပုံများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင်ကြားပေးနေရတယ်လို့လည်းဆိုပါရယ
် The driver piece stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း8000ခွဲလောက်လိုအပ်နေပါတယ
်ကာယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြတယ်လို့လုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခံချက်ပိုရှိတဲ့တမွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ
် So the pandemic situation did have an impact
ကယောဂကာလအခြေအနေတခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်လုံထောင်းရင်ကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးအကျိုးပြုနိုင်ပါတယ်ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ်
You got to help in
ကိုလူမှုတိုင်းဝိုင်းအတွက်ကူညီရတဲ့အချိန်တွေမှာပဲပတ်စံလဲရတာဆိုတော့အဖက်စလုံးအတွက်အကျိုးရှိပါတယ်
တေယူပူဆောင်ရေးကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပေမဲ့တနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြန်ပါတယ်အမေရိကန်တဝမ်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လဲပတ်နိုင်မှုကတော့အချိန်ကာလတချို့ထက်ကြာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒေါခင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကိုနားဆင်ကြပါခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းကြီးကြတဲ့ကဒီယောဂါပို့ကိုတိတ်မကြောက်တော့တဲ့အနေအထားဖြစ်လာနေတာကနေအခုကူးစက်များဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်ပေါ်လာတဲ့အခါမှာတော့ပြန်ဆင်ကျင်လာကြတာတွေ့ရပြီးယောဂပိုးမကူးဆက်အောင်ကြိုးစားလာကြပါတယ်ဒီခါမှာဆက်ပြတို့လက်တန်ဆေးတို့လိုပစ္စည်းတွေကိုသုံးမယ်ဆိုရင်ဒီဓာတုပစ္စည်းတွေရဲ့ကိုဗစ်ပိုးပေါ်မှာတက်ရောက်မှုကဘယ်လိုရှိပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးပါမှာပါအ
ဲကိုရိုနာဗိုင်းရပ်စ်ပိုးကတော့သူကဟိုဘုမာလိုပြောရင်တော့အစီအသထအသားတစ်ချက်လိုပါပဲ เนาะอะแท้มาอี้ရှိတယ်အပြင်ကလက်ပစ်ဆိုတဲ့အစီအချက်ရှိအဲ့ဒီဟာကိုကျွန်တော်တို့ကကိုတတ်မှာပေါ့ဖြတ်စီးမယ်ဒီတော့မှာပဲကျွန်တော်လူတွေကိုမကူဘူးဆိုပဲဟာကိုဖော်လုံးအသိကြပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ဟိုဟာအပြင်မှာလဲတစ်ခါလေကြာတော့ကျက်ပေါင်းများစွာနိုင်ပေါင်းများစွာတည်နေတယ်လက်မှာကတ်နိုင်သူကပရိုတင်းအမှန်ကြိုက်တယ်နော်ဒီတံပြားမှာကန့်လို့သူဘာမှမဖြစ်ဘူးတက်သားမှာကန့်လို့သူတိတ်တော့မကူးစက်နိုင်ဘူးဒါပေမဲ့လူရအသားကတ်လိုက်ပြီးတော့သူတိတ်သဘောကျအလူနဲ့အသားနဲ့တွေ့တာနဲ့သူကဝင်ကတ်အဲ့တော့အသားနဲ့ကတ်တယ်ဆိုရင်အသားထိတဲ့နေရာလက်ပဲရှိဘူးလက်ကအဓိကကျเนาะအဲ့တော့အနည်းဆုံးလူက10မိနစ်မှာเนาะ2မိနစ်မှာတစ်ချိန်လောက်မျက်နှာကိုကင်မျက်နှာကိုကင်မျက်နှာဒီကိုရိုနာဗိုင်းရပ်စ်တွေကတော်တယ်အသက်ရှူလမ်းကြောင်းတွေရောက်သွားအဲ့တော့လက်မှာကန်နေတဲ့ပိုးတွေကိုတုတ်တင်ပွားနီးလန်းနှစ်လန်းရှိအဲ့တော့ပထမနီးလန်းကတော့เนาะဘိုးဘွားဆင်ဆက်တဲ့သုံးတဲ့ဆက်ပြအဲ့တော့ဆက်ပြပဲဒုတိယနီးလန်းကတော့ကျွန်တော်တို့အခုခစ်စားနေတဲ့เนาะလက်တန်ဆေးရေပေါ့အဲ့ဒါဒီကတော့ဒီအယ်ကိုဟော60 to 80% ဒီအရက်ပြန်60ကနေ80ရက်ကနှုတ်ပါတဲ့လက်တန်ဆေးရေနဲ့ဟောဖယ်ရှားကြတယ်ပေါ့ဒီတော့ဘယ်ဟာပူကောင်းလဲလို့ပြောရင်ကျွန်တော်တို့ဘိုးဘွားတွေလက်ထက်တည်းကသုံးလာတဲ့ဆက်ပြာပူကောင်းဆက်ပြာမှာအပိုင်းနှစ်ပိုင်းရှိတော့ဒီပိုင်းကရေကိုခင်းတဲ့ပိုင်းတယ်နောက်ဒီပိုင်းကဒီအစီကိုခင်းတဲ့ပိုင်းဆိုနှစ်ပိုင်းရှိရေကိုမုန်းတဲ့ပိုင်းအဲ့တော့ရေကိုခင်းတဲ့ပိုင်းကတော့ခေါင်းပိုင်းလို့ထားပါအပြီးပိုင်းကရေကိုမုန်းတဲ့ပိုင်းလို့ခေါ်တယ်အဲ့ဒါအစီကိုခင်းတဲ့ပိုင်းကိုရိုနာဗိုင်းရပ်စ်ကပေါ်ကအစီအစထရှိအဲ့ဒါဒီမှာအထဲမှာအရေးရှိအဲ့တော့အဲ့ဒီအစီအထနဲ့ခုနကဆက်ပြာနဲ့ဆိုတော့အဝင်ဝင်ကြအမှန်တန်ဖြစ်တယ်ဆက်ပြာမှာရှိတဲ့ molecule တွေကအမီးကအဲ့ကိုရိုနာဗိုင်းရပ်စ်ပွားပြီးတော့အထဲကိုဝင်တိုးလို့ရအဲ့ဝင်တိုးလိုက်တဲ့ခါမှာနှစ်ကောင်နှစ်ခုသုံးခုလောက်ဝင်တိုးလိုက်ရင်ဒီကိုရိုနာဗိုင်းရပ်စ်ကသေသွားတယ်လို့ပြောတာပေါ့သေလို့တော့မရဘူးသူကနှစ်ပိုးတည်းအသက်မှမရှိဘူးသူပြက်စီးသွားတော့သူကပြက်စီးသွားရင်သူ့ဘေးမှာအဲ့ဒီပြည့်စည်တဲ့ဘေးမှာဝိုင်းပြီးတော့ဆက်ပြာမော်လီကျူးစီကနေကြတော့ရေဆေးလိုက်ဒီပေါ့ထွက်သွားမထွက်သွားခင်ကကသူကပြည့်စည်သွားတယ်အဲ့တော့ဆက်ပြာရဲ့ကောင်းကျိုးကအဲ့ဒါကိုရိုနာဗိုင်းရပ်စ်ကိုဖျက်ဆီးနိုင်တဲ့ပြည့်စည်ဖြစ်တဲ့သူကဒီကိုရိုနာဗိုင်းရပ်စ်ကိုတတ်နိုင်တဲ့ဆက်ပြာကိုအထင်မသေးဘူးပေါ့
ဒီအယ်ကိုဟောနဲ့ဆေးတဲ့နီးကြတော့ဆရာအယ်ကိုဟောရဲ့ဒီပိုးပေါ်မှာပေါ့နော်တက်ရောက်ပုံနည်းနည်းလေးပြောပြပေးပါအ
ယ်ကိုဟောဒီမှာသူကသူမနေနိုင်ဘူးဒီအခေါ်နဲ့ဆိုရင်အငွေ့ပြန်လာသူလိုက်ထွက်သွားတာဒီလက်မှာတော့သူမရှိတော့မကြံနေတော့သူပွတ်လိုက်တိုက်လိုက်နေသူပါသွားတာဒါကြောင့် 60-80% ဆိုသူအလွယ်တကူအငွေ့ပြန်နေတဲ့အရက်ပြန်ဖြစ်တယ်သူကပါသွားလို့အောင်ပဲလုပ်တယ်ဟာ
အရက်ပြန်အငွေ့ပြန်တိုင်းသူကလည်းပါသွားမယ်ဆိုရင်ဒီယောဂဘူးပြန်လာရဲ့အနေထားကိုပြောပြပေးပါအောင်ဆရာဘယ်လိုဖြစ်နိုင်လဲဆိုတ
ော့ယောဂဘူးကတော့သူကပြန်နေမှာယောဂဘူးကဟောလူတွေထင်တာထက်အရန်များတယ်လေသူကဘီလီယံရှိတာပေါ့နော်ဒီလက်တဲကုံမှာရှိတဲ့အမုံလေးမှာတော့1ဘီလီယံလောက်သူကဟောတယ်ပူပေါင်းရှိဒီဗိုင်းရပ်စ်ကအမတန်များပါတော့ဘလို့ဝဲလို့လို့ဒီကောင်ကကုံသွားမှာတော့ပုံသေးကြပေါ့ဒါကြောင့်လဲကျွန်တော်တို့ဘယ်နေရာရဲ့ကကူတာပေါ့တချို့လူကအိမ်မှာနေတယ်တကားပိတ်ထားတယ်ဒါလည်းကူတာပဲအဲ့တော့ကျွန်တော်မျိုးကူရတဲ့အကြောင်းရင်းအဓိကတော့ဒီလက်ကနေပဲစကူတာပဲလက်ကနေကူမှအသက်ရှူလမ်းကြောင်းနဲ့ရောက်နှာခေါင်းနဲ့ရောက်မှပါးစပ်တွေနဲ့ရောက်မှပြီးရင်အသက်ရှူလမ်းကြောင်းနဲ့ရောက်ဒါတွေဘောပြဿနာဖြစ်တာအခုတကယ်လို့သာကျွန်တော်တို့ကဒီလိုမျိုးလက်မှမရှိဘူးဆိုရင်တော့တော်တော်သေချာသွားတယ်လို့ပြောလို့ရှိပါလက်မှမရှိဘူးဆိုရင်ညနာမှရှိရင်ရောရတာညနာမှမရှိအောင်လို့ကျွန်တော်တို့ကတတ်နေတဲ့ညဒီ mask တွေနှာခေါင်းစည်းတွေတတ်ထားရအောင်အဲ့နှာခေါင်းစည်းတက်တယ်ဆိုတာဘယ်လိုပဲဖြစ်အများကြီးကာကွယ်တယ်လို့ကျွန်တော်စမ်းတယ်။ဒါကြောင့်ဒီနှစ်ခုနဲ့ဒီလုပ်လို့တော်တော်ရပါပြီ။တတိယအချက်ကတော့အကုန်လုံးခတ်ခုတ်ပါနေပေါ့။အဲ့ snitch လောက်လိုက်ရင်ဟတ်ချိုးချီလိုက်တော့သူကတော်တော်ဝေးကိုသွားတယ်လေ။အဲ့တော့အဲ့ဟတ်ချိုးချီတဲ့နေအချင်းကလွဲရင်6ပေခွာတယ်။အမို3ပေခွာတယ်။နော်။လက်နာရင်မဆိုင်ဘူးဆိုရင်တော်တော်များများသက်သာပြီ။ဒါကြောင့်သူကလက်ကဘလို့ဖြစ်ရဟိုခဏခဏဆေးဆိုတာဟောတကယ်အမှန်ပါပဲเนาะအပြင်ထွက်ရင်တော့ အချိန်လုံးသတိထားပြီးဆေးရမှာလို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ပါဆရာနောက်ဒီပေါ့နော်ပတ်ဝန်းကျင်မှာဒီပိုးတွေမရှိအောင်လို့ဟိုမြန်မာနိုင်ငံမှာအရင်တော့ထုံနေဖြူတယ်ပေါ့နော်ထုံနေဖြူတော့ကတော်တော်လေးတက်တာတယ်လို့ဆရာပြောဘူးပါတယ်အခုလုံလုံးဆယ်မှာဒါမျိုးတွေဆက်ပြီးတော့လှုပ်ဖို့တင့်မတင့်ပြောပြပေးပါလား
ဒီထုံဖြူတဲ့ pH ပြောင်းလိုက်တယ်ဆို pH ပြောင်းတဲ့ပုံမှာလဲကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုကဟောသွားရှိတယ်လို့ယူဆကြတာပေါ့ကိုရိုနာဗိုင်းရပ်စ်ကဒီ pH တချို့မှာတော့သူမတည်နေနိုင်ဘူးသူမကြိုက်ဘူးပေါ့လူရဲ့အသား pH လူရဲ့ကိုယ်ခန္ဓာ pH ကတော့ကျွန်တော်တို့8ပေါက်ဝင်ကြတော့ရှိတာပေါ့ထုံးလို့เนาะဒီကလိုရင်းတော့ဘာလို့ပါလာပြီဆိုရင်တော့သူက pH ကနည်းနည်းပြောင်းသွားတယ်ကလိုရင်းကတော့သူကထုံးတဲ့အတိုင်းပေါ့ဟောဘလိုပဲဗိုင်းရပ်စ်မစုပဲကောင်းမစုသူကဝင်တော့တတ်နိုင်တယ်အဲကြောင့်ဒီထုံးဆိုတော့မမမသုံးရတဲ့အဓိကထုံးကကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်တဖြစ်တယ်အဲကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်ဆိုတာကျွန်တော်တို့ကဒီမြန်မာတွေကခေါ်ကြတော့ဒီဟောကြီးချွတ်ချေးဆေးလို့ခေါ်တာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့က raw အနေနဲ့ဒီသုံးတဲ့ထုံးပုံမှာဖြတ်ထားတဲ့အတွက်အဲ့ဒီဟာကို raw အနေနဲ့သုံးတယ်ဒီအကြမ်းပေါ်ကုန်ကြမ်းအနေနဲ့သုံးထားတဲ့ဒီထုံးလေးဖြစ်တဲ့အတွက်အမှန်တမ်းဟိုကောင်းပါလေအခုလောလောဆယ်ကတော့ဒီရန်ကုန်မြို့လေကောင်မာတွေပါကြီးကကျွန်တော်ထုံးဖြူတာမရှိတော့ဘူးအရင်တော့ကတော့ဟောကြာစားတဲ့ကြောင်းတွေပါကြီးထုံးတွေပါကြီးဖြူတာရှိပါတယ်အဲ့သက်ရောက်မှုကတော့ဟိုကောင်းပါလေသို့တော့လက်ဆေးတော့အများကြီးမထီအောင်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
် VOA American အသံရဲ့ Christmas မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ။
ယေရှုခရစ်တော်ဖွင့်မြင်တဲ့အထိမ့်မှတ်ဖြစ်ကျင်းပတဲ့ Vatican နန်းတော်က Christmas ပွဲတော်ကို Sistine Chapel ဖခင်ကျောင်းကဓမ္မတေးသံတွေတည်ကျူးနေချိန်မှာပဲအသက်85နှစ်အရွယ်ပိုယဟန်မင်းကြီး Francis ကစတင်ဖွင့်နေပေးလိုက်ပါတယ် Christmas အကြိုမှာကျင်းပတဲ့အခမ်းအနားတွင်ဆင်းရဲသူတွေအတွက်ဦးစားပေးပြီးကူညီဆောင်ရွက်ပေးဖို့အတွက်ပိုယဟန်မင်းကြီးကပန်ကြားခဲ့တာပါ Christmas နဲ့နှစ်တကူအားလိုက်ရဲ့ခီးသွွားရာသီကိုရောက်နေပေမဲ့လင်းဝန်တန်းတွေမှာOmicron COVID ပိုးသစ်ကူးစက်မှုတိုးလာနေတဲ့အတွက်အဓိကလေးချောင်းလိုက်အနည်းဆုံး3ခုမှာဒါဇင်နဲ့ချီတဲ့လေယာဉ်ခီးစင်တွေကိုဖျက်သိမ်းခဲ့ရပါတယ်။ဂျာမနီအခြေစိုက် Lufthansa လေးချောင်းလိုက် American ခြေစိုက် Delta နဲ့ United လေးချောင်းလိုက်တွေကသူတို့ရဲ့ခီးစင်တွေကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံတဲကိုအသက်လူပြီးထွက်ပြေးခေါ်လုံလာတဲ့ထောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုထိုင်းစုကလည်းအကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီကော်မတီပါဝင်လူသားချင်းစာနာမှုအထောက်အကူပေးအဖွဲ့15ဘက်ကပူးတွဲပြီးထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူသားချင်းစာနာမှုအခြေအနေဆိုးဝါးနေတဲ့အတွက်နေဆက်ကြော်ဖြတ်ပြီးထိုင်းနိုင်ငံနဲ့လာရောက်ဖို့လိုလာတာဖြစ်ကြောင်းလည်းပြောကြားခဲ့ကြတာပ
ါ VOA American တိုင်းရဲ့ Christmas မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲလ်အတာရဲ့တို့ဖြစ်ကြပါဗျ။နားဆင်ကြည့်ရှုကြတဲ့ VOA ပရိသတ်တွေအပါအဝင်မြန်မာပြည်သူပြည်သားအားလုံးအတွက်မေရီခရစ်စမတ်လို့ထပ်မံနှုတ်ဆက်ပါရစေ။အဆစအန်နီယယ်ကင်းကျမ်းမာပါစေကြောင်းလဲဆုတောင်းလိုက်ပါရစေ။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါရစေ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.